ကက်သလစ်ခရစ်ယာန်သာသနာပိုင်ပုတ်ရဟန်းမင်းကြီးဟာရန်ကုန်မြို့တိုက်ဆန်ခွင်မှာဒီကနေ့မနေ့ပိုင်းဝစ်ပြူပူဇော်ပွဲကျင်းပမှာဖြစ်ပါတယ်ဒီပွဲကိုလူတုမစ္စတာတရားတော်လို့ခေါ်ပါတယ်ဒီခန္ဓာရဲ့တဘာဝကိုသိနိုင်အောင် American
ပြည်သူစုကင်တက်ကီပြည်နယ်ကဖာသာတီမိုသီကိုကိုကျော်လင်းကဆက်သွယ်မိန့်မြန်ထားပါတယ်ရှင်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့ယုံကြည်မှုအရပိုယဟမင်းကြီးဟာဖခင်သခင်ရဲ့တူဦးတဲ့သောကိုယ်စားလှယ်ပါအဲဒါကြောင့်ပိုယဟမင်းကြီးနဲ့တွေ့ဆုံခွင့်ရတာဟာဖခင်သခင်နဲ့တွေ့ဆုံရတယ်လို့ပဲလို့ကက်သလစ်ဘာသာဝင်တွေကယုံကြည်ခံစားကြပါတယ်ပိုယဟမင်းကြီးကဥဆောင်ကျင်းပမဲ့လူတုမစားတရ Father Timothy Kushanling ကရှင်းပြပါတယ
်။ကိုရမကြီးကကျွန်တော်တို့ရဲ့ကယ်ရှင်ခရစ်တော်ဖျားရဲ့ကိုယ်စလဲတော်မြတ်ဖြစ်တယ်။ခရစ်တော်သခင်ကို၌ကိုကငင်းချမ်းခြင်းရဲ့အရှင်ပေါ့ဗျာ။ငင်းချမ်းခြင်းဖြစ်တဲ့ဖျားရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်တို့အလယ်မှာရှိနေခြင်းအဖြစ်ဒီငင်းချမ်းခြင်းကိုပြန်ပြောင်းမှကျွန်တော်တို့အကောင့်တက်ပေါ်စေတယ်။ခြေချင်းမြတ်တာဖြစ်တဲ့ဖျားကိုတိုင်ရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိတဲ့အခါမှာခြေချင်းမြတ်တာကိုပြန်ပြောင်းမှရောင်ပြန်ဟပ်စေတယ်။မစ္စတာဆိုတဲ့ဒီချစ်ချင်းစားပွဲတော်မှာပြန်လည်ပါဝင်ခြင်းအဖြစ်ကျွန်တော်တို့လည်းပြန်ပြီးတော့မှခွန်အားတိုးစေတယ်
။ Father Timothy ဟာချင်းပြည်နယ်မင်းတပ်ဒေသကလာတဲ့သူဖြစ်ပြီးပိုဟမ်မင်းကြီးသတင်းတုံးနဲ့ Vatican ကျောင်းတော်မှာ၅နှစ်တာတင်ညာတင်ကြားခဲ့သူတူလည်းဖြစ်ပါတယ်။ဒီကနေ့ Jackson ကွင်းမှာကျင်းပမဲ့လူမှုမစားတရားပွဲတော်ကိုဘလို့အစီအစဉ်မျိုးတွေနဲ့ကျင်းပလေရှိတယ်လဲဆိုတာကိုလည်း Father Timothy ကရှင်းပြပါတယ
်။ Mass လို့ခေါ်တဲ့မစ္စတရားချစ်ချင်းစာပွဲတော်ကြီးလို့ပဲပုံမှန်လို့ကျွန်တော်လက်လက်ပတ်ပတ်ပြောလို့ရပါတယ်။တိက၄ပိုင်းရှိပါတယ်ခင်ဗျာ။နံပါတ်၁ကကျွန်တော်ဒီဝတ်ပြုပွဲကြီးကိုအစပြုတဲ့အခါမှာဘုရားရှင်ရဲ့ကောင်းကျင့်မြတ်လာခံယူပြီးတော့ဘုရားရှင်ရဲ့ခွင့်ချင်းကိုတောင်းခံရတယ်။ဒုတိယပိုင်းကကျွန်တော်နှုတ်ကပတ်တော်လို့ခေါ်တယ်။သူရမကြီးကနေပြီးတော့မှဒစင်ဘုရားရဲ့ကောင်းမြတ်တော်အရာလေးကိုပြန်ပြီးတော့မှမေချာဟောလာပေးတဲ့ခါမှာအဲ့ဒါကိုကြားလာတဲ့သူတွေကဒီစင်နှလုံးပြောင်းလဲခြင်းကိုအများကြီးရကြတယ်။တတိယပိုင်းကကျွန်တော်ကပူဇော်တရားရလို့ခေါ်တယ်။ခရစ်တော်သခင်ရဲ့အသွေးတော်သားတို့ကိုစပြည့်ရဲ့အချင်းမှန်နဲ့ကျွန်တော်ကပူဇော်ပတ်တာခြင်းဖြစ်တယ်။ပြီးတော့စတုတ္ထပိုင်းမှာကျတဲ့ပုံရမင်းကြီးကနေပြီးတော့မှကျွန်တော်အားလုံးပါဝင်တဲ့သူကက်သလစ်ပဲဖြစ်ဖြစ်ကျွန်တော်ရဲ့ဓမ္မမစ်ဆွေဒီဗုဒ္ဓမွတ်စလင်ဟိန္ဒူပုဂ္ဂိုလ်တွေအားလုံးကိုပါသူကကောင်းခြင်းမင်္ဂလာပေးတယ်ဗျာ။
ခရီးရန်ဘာသာဝင်တွေအ ਨੇ စုပဲရှိတဲ့မြန်မာနိုင်ငံကိုအထူးသဖြင့်ကက်သလစ်ခရီးရန်ဘာသာဝင်အ ਨੇ စုပဲရှိတဲ့နိုင်ငံကိုသာသနာပိုင်ပိုဟမ်မင်းကြီးကြွလာတယ်ဆိုတဲ့ကိစ္စကကမ္ဘာသတင်းလောကမှာအလေးထားပြီးတော့ဖော်ပြနေကြရတဲ့ကိစ္စပါအထူးသဖြင့်ကုကာလာကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အချိန်ခရီးရန်ဘာသာဝင်တွေတော်တော်များများနေထိုင်ကြတဲ့ကချင်ပြည်နယ်မှာစစ်မီးမငိမ့်နိုင်တဲ့အချိန်တွေနဲ့တိုက်ဆိုင်နေပြီးတော့မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပိုဟမ်မင်းကြီးကတမ်းပြီးတော့ခီးဆက်မယ်အဲ့ဒီမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့လည်းပိုဟမ်မင်းကြီးကတွေ့ဆုံမှုရှိတယ်ဆိုတာကြောင့်ပိုဟမ်မင်းကြီးရဲ့အခုခီးစဉ်ကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပါမနေ့တုန်းကနေပြည်တော်မှာပြောကြခဲ့တဲ့ပိုဟမ်မင်းကြီးရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာအကြောင်းတစ်လုံးမှမပါခဲ့ပါဘူးငြိမ်းချမ်းခြင်းနဲ့ချစ်ကြည်ရင်းနှီးမှုတွေအကြောင်းကိုပဲဦးစားပေးပြောခဲ့တာပါ Father Timothy ကတော့ပိုဟမ်မင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံအတွင်းငြိမ်းချမ်းခြင်းနဲ့မေတ္တာတရားတွေပို့ပြီးတော့ထွန်းကားလာလိမ့်မယ်လို့ယုံကြည်နေပါတယ
်ကယ်လေးဘာသာယုံကြည်သူများတာမကပဲအခြားသောကျွန်တော်တမမစ်ဆွေညီကိုတွေလည်းသူတို့မှလည်းကြောင်းလက်မှုတော့အများကြီးရှိသွားမယ်ဘာဖြစ်လို့လဲဆိုတော့ဘုံရမင်းကြီးကိုထိုးမြင်ရချင်းလိုက်ကောသာသရုပ်ကဝမ်းသာမျက်ရည်ကျတယ်ဗျာအခုဖာသာပြောရတယ်ကက်သလစ်မဟုတ်တဲ့သူခရစ်ယာန်မဟုတ်တဲ့သူမွတ်စလင်ဗုဒ္ဓဟိန္ဒူတွေလည်းဘုံရမင်းကြီးကိုကိုယ်တိုင်ကိုယ်ကျနှစ်ဖူးတွေ့သူတွေဖုံးညော်ရအချင်းအချင်းဝမ်းသာမြေကြီးတို့အများကြီးကြမယ်ဆိုခေါ်ပြောရဲခေါ်တဲ့ကိုယ်လည်းအဲ့လိုမျိုးခံစားခဲ့ရတယ်။ခုလိုချင်းအဖြစ်ကျွန်တော်ကဒီပမာပြည့်ငင်းချမ်းမယ်ကဘာကြီးကငင်းချမ်းမယ်အဲ့ဒါကြောင့်မို့ပူရမကြီးရနေပြတော့မှသူရဲ့ love and peace peace and love နဲ့သူကမြန်မာပြည်ကိုကြောင်းရမ်းတာဖြစ်ပါတယ်ခင်ဗျ။ဒီချစ်ချင်းတရားအဖြစ်ဒီမြန်မာပြည်ရဲ့လူသားတိုင်းမှာကြောင်းလဲချင်းကဘုရားမှာကောင်းမွန်တဲ့ငင်းချမ်းခြင်းကိုဖြစ်စေမယ်။ကိုကောင်းမွန်တဲ့ချစ်ချင်းမြတ်တာအဖြစ်ခုလချင်းကိုဖြစ်စီမယ်ဆိုတော့တေချာတယ်ဗ
ျအခုမနေ့ပိုင်းမှာကျင်းပမယ့်ရန်ကုန်မြို့ Jackson ကွင်းကလူမှုမစားတရားပွဲတော်ရဲ့ရှေ့ဆုံးတန်းမှာအထူးပုဂ္ဂိုလ်တွေဖြစ်ဦးစားပေးနေရာချထားဖို့စီစဉ်တဲ့အခါသာသနာတွင်းဆင်းရဲချို့တဲ့တဲ့သူတွေနဲ့ကာယလောအားနဲ့မြေရန်ဒါနပြုနေတဲ့သူတွေကိုဦးစားပေးရမယ်အကြောင်းလုပ်ငန်းရှင်တွေနဲ့ငွေကြေးချမ်းသာသူတွေကိုအထူးနေရာတွေကိုပေးမှာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်များအဖွဲ့ချုပ်ကထုတ်ပြန်တဲ့တွင်းနာနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီလူမှုမစားတရားပွဲတော်ကိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ကက်သလစ်ခရီးရန်ဘာသာဝင်တွေမကပဲတခြားနိုင်ငံတွေကကက်သလစ်ဘာသာဝင်တွေပါ လာရောက်ပြီးတော့ဆူတောင်းဝတ်ပြုကြမှာလည်းဖြစ်ပါတယ်။မနေ့ကကြရင်တော့ပိုဟမင်းကြီးရဲ့မြန်မာပြည်ခီးစဉ်အဆုံးသတ်တော်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။